တမျိုးကိုလူတွေကအမျိုးစုံတင်စားပုံဖော်ကြတာပေါ့နော်ကျမကတော့မြို့လေးတမျိုးကိုမိသားစုတစုရဲ့ပင်မဝင်ရဖြစ်တဲ့နေစီပန်းချန်တစ်ချက်လေးနဲ့ပုံဖော်ခြင်းပါတယ်မိသားစုဆိုတာဘယ်လိုလဲဆိုလို့ရတယ်ဆိုတော့အဲ့ဒီတက်ဆိုင်ရာဒေသမှာနေထိုင်နေမြို့သူမြို့သားတွေနဲ့မြို့ကိုအုပ်ချုပ်နေတဲ့အစိုးရအာဏာပိုင်အဖွဲ့အစည်းတွေကိုဆိုလိုပါတယ်ပြီးလို့ရှိရင်ဒီနေစီပန်းလေးကဘာလေးကိုဆိုလို့လဲဆိုတော့ဒီနေစီပန်းလေးကလူတွေများစုနေထိုင်တဲ့မြို့လေးဖြစ်ပါတယ်ကျမတို့ဟာဒီမိသားစုဝင်ငွေသိဖို့အတွက်ဒီငင်းစီပန်းလေးကိုကျမတို့ကပြောထောင်အောင်ပါလေအဲ့ဒါမှလူတွေကစိတ်ဝင်စားအောင်လို့အဲ့လိုပဲကျမတို့ကလည်းဒီမြို့ကိုပြင်ဆင်ထားတာရှိပါတယ်အစိုးရအနေနဲ့ဘသူတွေကဒီမြို့ကလေးကိုလာဝယ်ကြလဲဆိုတော့နိုင်ငံသားနေမှာလာတယ်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေရှိမယ်ပြီးလို့ရှိရင်စက်ဘူးလုပ်ငန်းရှင်တွေရှိပါမယ်ဒီစီးပွားရေးစက်ဘူးလုပ်ငန်းရှင်ဒီဝယ်သူ3ယောက်ပေါ့နော်ဒါတော့အဓိကအရေးကြီးဆုံးကျမတို့ဖောက်လေကြီး3ယောက်လို့ပဲဆိုကြပါစို့ဒီဖောက်တဲ့3ယောက်ကိုလာဖို့ကိုရဲ့ဒီပန်းလေးတွေကိုရဲ့မြုပ်ကလေးတွေဝယ်ချင်ဖို့အတွက်ကျမတို့ကနံပါတ်1အနေနဲ့အရေးကြီးဆုံးကဘာလို့လဲဆိုရှင်ငင်းစီပန်းတစ်ပန်းငင်းစီပန်းတစ်ပွင့်ကိုကြည့်လို့ဝယ်တော့မယ့်အချိန်မှာဆိုရင်အဆူမဆူမြို့ဖို့ကအရင်အရေးကြီးပါတယ်အဲ့လိုပဲကျမတို့ကဒီဝယ်သူတွေဖောက်တယ်3ယောက်အတွက်လုံခြုံရေးအရင်ကောင်းဖို့အတွက်ဘေးကင်းလုံခြုံအောင်လို့ကျမတို့တက်ဆိုင်ရအစိုးရနေပြီးတော့လုံခြုံမှုတွေအပြည့်အဝပေးရပါမယ်ပြီးလို့ရှိရင်နံပါတ်1အနေနဲ့ကျတော့အခွန်ကောက်ခံတဲ့နှုံးပေါ့နော်ဒီစီးပွားရေးလုပ်ငန်းရှင်တွေကိုကျမတို့ကတိကျအခွန်ငွေတွေတက်မှတ်ထားပေးရပါမယ်။ဘာဖြစ်လို့လဲဆိုအခေးအခွန်ကောက်ခံတဲ့နှုံးကအရင်မြင့်သွားရင်ဘယ်သူမှလာပြီးရင်းနှီးကိုမျိုးကျမတို့ရဲ့မျိုးမှာကိုရင်းနှီးမျိုးနဲ့မှလာမလို့တော့ပါဘူး။အကယ်၍အခွန်ကောက်ခံတဲ့နှုံးကအရင်လဲဝါခဲ့မယ်ဆိုလို့ရှိရင်ကျမတို့မျိုးရဲ့စီးပွားရေးကိုမတက်စေဘူးပေါ့နော်။နံပါတ်3အချက်အနေနဲ့ကဒီလိုမျိုးစီးပွားရေးလာလို့ဖို့အတွက်ကိုကျွန်မတို့ကအဆောက်အဦတွေလမ်းပန်းဆက်တွေတွေအဆင်ပြေအောင်လို့ကျွန်မတို့ဘက်ကနေမှကြိုပြီးတော့ပြင်ဆင်လုပ်ဆောင်ထားပေးရပါမယ်။အဲတော့ဟိုကလမ်းတံတားတွေဖောက်လုပ်ထားပေးရမယ်။ပြီးလို့ရှိရင်ဆက်တွေရေးကောင်းမလာအောင်လို့ဖုန်းလိုင်းလို့အင်တာနက်လိုင်းလို့ကိုကျွန်မတို့လုပ်ထားပေးရမယ်။ပြီးလို့ရှိရင်ဒီစီးပွားရေးလုပ်ငန်းလုပ်ကင်ဖို့စက်မှုလုပ်ငန်းတွေလုပ်ကင်ဖို့အတွက်အဆောက်အဦတွေကိုကျွန်မတို့ကမြေနေရာတတ်မှတ်ပြီးတော့ကြိုပြီးတော့ဆောက်လုပ်ပေးရပါမယ်။နံပါတ်3တစ်ချက်အနေနဲ့တော့ကျမတို့ကဒီအစားအသောက်ပေါ့နော်ဥမာအားဖြင့်ဆိုရှင်ကဘာလက်ခီးတွေတွေကဘာတွေစိတ်ဝင်စားတက်လဲဆိုတော့ဒေတာခံမှာရှိရဲ့ယူရအစားအသောက်လေးတွေစိတ်ဝင်စားတယ်အဲ့တော့ကျမတို့ကဒီစားသောက်ဆိုင်လုပ်ငန်းလေးတွေကျမတို့ကကျင့်စင်ထားပေးရမယ်ဒီစားသောက်ဆိုင်လုပ်ငန်းတွေနဲ့မှာတက်ဆိုင်နေဒေတာခံမျိုးစုမျိုးသားတွေရဲ့စီးပွားရေးကိုလည်းတိုးစေတယ်တစ်ဖက်ကသူများတွေကိုကိုယ်မျိုးလေးကိုစိတ်ဝင်စားအောင်လို့လည်းကျမတို့ရဲ့ဆွဲဆောင်မှုတစ်ခုအနေနဲ့ရှိနေပါမယ်နံပါတ်5တစ်ချက်နေနဲ့တော့ဒီလိုပဲလာလေတဲ့လူတွေရောအလုပ်လုပ်တဲ့လူတွေရောမြို့လူမြို့သားတွေမှာမိသားစုအပန်းဖြေဖို့အချိန်ကြီးဆိုတော့လိုအပ်ပါတယ်။အဲ့ဒီတော့ကျမတို့ကပန်းကြံလေးတို့ကိုယ့်ရဲ့တဘာဝမြို့အနေထားမှာရှိတဲ့အကေ၍အကေမြစ်ချောင်းလေးမှာရှိမယ်ဆိုဟိုတယ်လေးတွေစီမံထားပေးတာလို့ပြီးလို့ရှိရင်အကေကိုယ်ကတောင်နှန်းဒေသမှာရှိမယ်ဆိုရင်ဂူဒီဘာတွေလေ့လာတဲ့နေရာတွေလို့ကျမတို့စီမံထားပေးဖို့လိုတယ်။ပြီးလို့ရှိရင်ပေါ့နော်ကိုယ့်ရဲ့ဒီဒေသမှာရှိတဲ့တပိုင်းအကြောင်းတွေကိုပုံဖော်ထားတဲ့ပြတာလေလို့အဲ့လိုမျိုးလူတွေလာပြီးတော့အပန်းဖြေလေနိုင်တဲ့နေရာလေးတွေစီမံထားဖို့လိုတယ်ဒီအတွက်ကြောင့်ကဘာအတွက်ကြောင့်ရေးကြည့်လဲဆိုတော့ဒီပြတိုက်လို့အပန်းဖြေစခန်းနေပြီးတော့ကျမတို့ကနေမြို့အတွက်ကိုဝင်ကြီးရနေပြီးတော့ဝင်ငွေတွေရပါတယ်အကယ်၍များကျမတို့ကဒါတွေအားလုံးကိုစီမံထားပြီးမယ်ဆိုလို့ရှိရင်ကျမတို့ရဲ့မြို့ကလေးကအရန်ကိုရောင်းပန်းလာတဲ့မြစ်စီပန်းလေးတစ်ပွင့်လေးလို့ဖြစ်နေပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။